ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဖစ်ဘဇာမှာမိုးကာလပထမဆုံးမိုးသည်ထန်စွာဆက်မပြတ်ရွာသွန်းမှုကြောင့်ဒုက္ခသည်စခန်းနှင့်အကြီးကျယ်ပျက်စီးသွားတဲ့နေရာတွေကိုကုလသမဂ္ဂအေဂျင်စီတွေအပူတပြင်းပြင်ဆင်နေပါတယ်။မြန်မာနိုင်ငံရဲ့ဟိုက်ပီနယ်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တပ်သားနေပါလောက်ဒီစခန်းမှာနေထိုင်နေတယ်ဆိုတော့ဒီနေရာမှာမိုးသည်ထန်မှုကြောင့်အင်ဂျင်နီယာနဲ့85လုံးပျက်စီးသွားတယ်လို့လူဆက်တဦးထံမှနေကြရရသွားတယ်လို့ကုလသမဂ္ဂရဲ့အရှင်းခါးကမှဖော်ပြပါရယ်။အခုလိုမိုးရွာသွန်းမှုကြောင့်26ကျင်းထံမှနေမြေပြိုခဲ့တဲ့အတွက်ထောင်နဲ့ချီတဲ့လူတွေဒုက္ခရောက်မှအခြေအနေရှိတယ်လို့ကနဦးထုတ်ပြန်တဲ့ကုလရဲ့အရှင်းခါးကမှဆိုထားပါရယ်။
In some cases, this involved rescuing refugees from shelters destroyed by landslides.
ဒီပြိုပြီးတော့အိမ်တွေပျက်စီးသွားတဲ့လူတွေကိုကယ်တင်ပေးရတာမျိုးတွေလည်းရှိသလိုအခုလောလောဆယ်မှာတော့အိမ်တွေအတော်ပျက်စီးသွားတဲ့လူတွေရောမြေပြိုတဲ့အထက်ပါသွားနိုင်ခြင်းရှိတဲ့လူပေါင်း2139ဦးရှိနေပြီလို့ဒုက္ခသည်များဆိုင်ရာကုလပြောခွင့်ရသူ Charlie Yex လေးကပြောဆိုသွားတာပါ။မိုးရွာသည်ကုန်ဆုံးမှုနောက်ထပ်လေးလကြာနေတဲ့အတွက်အခြေအနေတွေတိကျဆိုးလာနိုင်တယ်လို့လည်းသူကသတိပေးပါတယ်။မိုးရွာသည်ကာလအတွင်းအဆိုးဆုံးအခြေအနေနဲ့မကြုံရအောင်ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းကလူတွေပူးပေါင်းပြီးတော့ကြိုတင်ပြင်ဆင်မှုတွေအကြီးအကျယ်လုပ်နေပါတယ်။ဒီထဲမှာကုန်ဆောင်မှုကအစာအုံတွေကိုပြန်လည်ပြုပြင်တိကျတာရေးသွဲများဖောက်လုပ်တာနဲ့လမ်းတံတားတွေတိကျတာလည်းပါဝင်ပါတယ်။